အမေရိကန်ပြည်အစိုးရအဓိကအစုရှယ်ယာတွေဖြစ်ကြတဲ့ Dow Jones နဲ့ S&P 500တို့ရဲ့ဈေးနှုန်းတွေစံချိန်ချိုးအောင်မြင့်တက်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ကမ္ဘာတစ်ဝန်းအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်ဒီကနေ့ဂျပန်က Nikkei အစုရှယ်ယာညွန်ကိ 1.8% ခန့်တက်သွားတယ်လို့ Hong Kong Hang Seng အစုရှယ်ယာဈေးကလည်းဈေးပိတ်ချိန်မှာ 1.4% ခန့်တက်ခဲ့တာပါအလားတူ London နဲ့ Frankfurt အစုရှယ်ယာဈေးတွေလည်းကျသွားပြီးနေ့ကဈေးတက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်ရဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတော့အမေရိကန်အစုရှယ်ယာညွန်ကိဒေါ်ဂျုံးစာပေါ်တူးနေတော့ပထမဆုံးအချိန်ဖြစ်အမှတ်2000ကျော်ထိတက်သွားပြီးရာခိုင်နှုန်းအဖြစ် 9.5% ခန့်တက်ခဲ့တာပါသမ္မတထရန့်ကစီမင်းစီးကန်းတွေရှော့ချပြီးအခုနေရှော့ပေါက်ကောက်မယ်လို့ကြေပေးခဲ့တဲ့ပုံမှာယင်းနည်းမြုပ်နှံသူတွေအားတက်လာခဲ့တာလည်းဖြစ်နေပါတယ်စီဝိုင်းလုပ်ငန်းရှင်တွေကတော့တင်းကျပ်တဲ့စီမင်းစီးကန်းတွေနဲ့အခွန်ထုတ်တွေကြောင့်အကျိုးမြတ်တွေကိုထိခိုက်စေတယ်ဆိုပြီးမကြာခဏဝေဖန်ပြောဆိုကြတာဖြစ်ပါတယ်